Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2014ခုနှစ်မေလ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 32နဲ့39လို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ရန်နိုင်ပါဒီမနက်သတင်းတွေကိုမန်နန္ဒာချန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာခရိုင်းမီးယားဒေသကိုသွားရောက်ပြီးတော့ဒုတိယကမ္ဘာစစ်အောင်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်တောင်ဆူဒန်နိုင်ငံမှာတော့အစိုးရနဲ့သဘုံတွေကြားပြစ်ခတ်ရက်ဆဲဖို့သဘောတူလိုက်ပြီဖြစ်ပါတယ်အာဆီယံထိပ်သီးဆွေးနွေးပွဲတွေကိုတော့နေပြီးတော့မှဒီကနေ့စတင်ကျင်းပတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကြားကြဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာအရေးဆုံးအဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်မြန်မာနိုင်ငံအကြောင်းသတင်းလွှတ်မှာဆိုရင်တော့
ကျွန်တော်ကိုရော့ကွန်တက်ဆိုတာကဒီပြဿနာကိုဘယ်သူကမှန်တယ်ဘယ်သူကမှားတယ်ဆိုတဲ့ဟာကိုဖြေရှင်းတဲ့ဟာမဟုတ်ဘူးဒီမှာရှိတဲ့အငင်းပွားမှုကနေဆိုမှာပဋိပက္ခဖြစ်မ
ရောက်ပါဘူးကြံကြိဒုတိယဝန်ကြီးဦးရဲထွတ်ရဲ့ပြောဆိုချက်ပါအာဆီယံညီလာခံနဲ့ပတ်သက်တဲ့သတင်းလွှတ်မှာအပြည့်အစုံကိုနားဆင်ကြရဖို့ရှိပါတယ်ခင်ဗျာဒါအပြင်ဒီကနေ့ကျင်းပတော့မယ်အာဆီယံညီလာခံမြင်ကွင်းရဲ့အကြောင်းနောက်ပြီးနိုင်ငံတကာသတင်းဆောင်မတွေအပြင်ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာပို့ချခဲ့တဲ့အရာအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နှီးပညာစာရတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့မန္တနာချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ဟာခရိုင်းမီးယားဒေသကိုတောက်ချာနေကသွားရောက်ခဲ့ပြီးတော့ဆိုဗီယက်ပြည်ထောင်စုရဲ့ဒုတိယကမ္ဘာစစ်အောင်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒုတိယဒါဟာရုရှားဆိုရကခရိုင်းမီးယားဒေသကိုယူကရိန်းစီကနေပြီးခဲ့မတ်လမှာတင်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါတယ်။ခရိုင်းမီးယားဒေသရဲ့ Sevastopol ပင်လယ်စိတ်ကမ်းမြို့မှာရုရှားစစ်တီတွေနဲ့စစ်ပြန်စစ်မှုဒဏ်ဟောင်းတွေကိုသူကမိန့်ခွန်းပြောကြားခဲ့ပြီးတော့2014ခုနှစ်ဟာခရိုင်းမီးယားဒေသမှာနေတဲ့သူတွေရုရှားနဲ့ပြန်ပေါင်းဖို့အခိုင်အမာဆုံးဖြတ်တဲ့နေ့လို့အမတ်ရအောင်မှာဖြစ်ကြောင်းဒီလိုဆုံးဖြတ်လိုက်တဲ့အတွက်သူတို့ဟာသမိုင်းမှန်ကိုတစ္ဆာမဖောက်သလိုသူတို့ရဲ့ဘိုးဘေးဘီပင်တွေကိုလည်းအမတ်ရနေတယ်ဆိုတာကိုအတည်ပြုလိုက်တာဖြစ်တယ်လို့ပြောပါတယ်ရုရှားနိုင်ငံဟာနိုင်ငံအလုံးကိုလေးစားသလိုသူတို့ရဲ့အခွင့်အရေးနဲ့အကျိုးစီးပွားကိုလည်းလေးစားကြောင်းဒါပေမဲ့ရုရှားနိုင်ငံရဲ့တရားဝင်ကိုကျိုးစီးပွားကိုလည်းလေးစားရမှာဖြစ်တယ်လို့မစ္စတာပူတင်ကတက်ရောက်လာတဲ့ပြည်သက်တွေကိုပြောကြားခဲ့ပါတယ်ရုရှားသမ္မတရဲ့ခရိုင်းမီးယားခီးစဉ်ဟာရန်စတဲ့လူရဲ့မလိုအပ်တဲ့ခီးစဉ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာခီးကပြောလိုက်ပြီးတော့ရုရှားအစိုးရကခရိုင်းမီးယားကျွန်းဆွယ်ကိုတရားမဝင်သိမ်းပိုက်ခဲ့တာဖြစ်တဲ့အတွက်အတိမတ်မပြုဘူးလို့ပြောပါတယ်ဒါပြင်ယူကရိန်းနိုင်ငံသားရေးဝန်ကြီးကလည်းမစ္စတာပူတင်ရဲ့ခီးစဉ်ဟာရန်စတာဖြစ်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့ရှုတ်ချလိုက်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာကျောင်းသူ300ကျော်ကိုပြန်ပေးဆွဲဖမ်းဆီးခဲ့တဲ့စစ်သွေးကြွတွေရဲ့စီးနင်းတိုက်ခိုက်မှုမတိုင်ခင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာကြိုတင်သတိပေးချက်ရရှိခဲ့တဲ့အကြောင်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်ဧပြီလ14ရက်နေ့ကချီဘော့ခ်မြို့မှာဘိုကိုဟာရမ်အဖွဲ့ကဝင်ရောက်မတိုက်ခိုက်မီ၄နာရီကျော်ကြာကြိုတင်သတိပေးချက်ရရှိခဲ့ပေမဲ့နိုင်ဂျီးရီးယားလုံခြုံရေးတပ်ဖွဲ့တွေဟာတုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့အကြောင်း Amnesty International အဖွဲ့ကပြောဆိုခဲ့ပါတယ်လက်နက်အင်အားတောင့်တင်းတဲ့စစ်သွေးကြွတွေနဲ့တိုက်ခိုက်ရမှာကိုကြောက်ရွံ့တာရောလိုအပ်ချက်တွေအများပြားရှိနေတာကြောင့်ပါလုံခြုံရေးတပ်ဖွဲ့တွေအနေနဲ့တုံ့ပြန်ဆောင်ရွက်ရမှာအားနည်းခဲ့တယ်လို့အပြစ်တင်ခဲ့ပါတယ်။ကြိုတင်သတိပေးချက်တွေရှိခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေနဲ့စစ်ဘက်ဆိုင်ရာအစ်မြင့်အရာရှိတွေစီကသိခဲ့ရတယ်လို့လည်း Amnesty International အဖွဲ့ကပြောဆိုခဲ့တာပါ။လူခွင့်ရေးအဖွဲ့ရဲ့ပြောဆိုချက်နဲ့ပတ်သက်လို့နိုင်ဂျီးရီးယားအစိုးရကအခုချိန်ထိတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။ဘိုကိုဟာရမ်အဖွဲ့ရဲ့ဒီလုပ်ရက်ဟာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်ဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေမနေ့ကပြောဆိုခဲ့ပြီးပြန်ပေးဆွဲဖမ်းဆီးခံရတဲ့ကျောင်းသူတွေကိုရှာဖွေဖို့နိုင်ဂျီးရီးယားအစိုးရကိုအကူအညီပေးနေတဲ့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေကိုလည်းလုံခြုံရေးကောင်စီကကြိုဆိုခဲ့ပါတယ်။ဒါ့အပြင်လုံခြုံရေးကောင်စီကိုစားတောင်ကိုရီးယားတန်မတ်ကြီးကနေဘိုကိုဟာရမ်အဖွဲ့အပေါ်အရေးယူဆောင်ရွက်သွားဖို့လုံခြုံရေးကောင်စီအနေနဲ့စဉ်းစားသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်
။တောင်ဆူဒန်နိုင်ငံမှာလူမျိုးစုတွေကြာလာနဲ့ချီဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ရေးနိုင်ငံတကာကဖိအားပေးမှုတွေတိုးမြင့်လာပြီးတဲ့နောက်တောင်ဆူဒန်သမ္မတနဲ့တဘုံတပ်ဖွဲ့တွေကြာအပြစ်ခတ်ရစေးအတွက်သဘောတူလိုက်ကြပြီဖြစ်ပါတယ်။လွန်ခဲ့တဲ့9လလောက်ကကျမ်းဖတ်တိုက်ခိုက်မှုတွေစတင်ဖြစ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တောင်ဆူဒန်သမ္မတဆာဗာကီးယားနဲ့တဘုံခေါင်းဆောင်ရီယက်မာရှာတို့မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့လက်ဆွဲနှုတ်ဆက်ခဲ့ကြတယ်လို့အီသီယိုးပီးယားနိုင်ငံအဒစ်စ်အဘာဘာမြို့မှာစီးဆက်ညီနိုင်ပေးသူတွေကပြောပါတယ်။ခေါင်းဆောင်နှစ်ဦးစလုံးကအပြန်လန်တိုက်ခိုက်မှုတွေကိုအဆုံးသတ်ကြဖို့သဘောတူလိုက်တယ်လို့အရှေ့အာဖရိက IGAD အဖွဲ့ကစီးဆက်ညီနိုင်ရေးမှုတွေကပြောပါတယ်။ဒ ဒါပြင်အသွင်ကူးပြောင်းရေးအစိုးရဖွဲ့စည်းတာကအကောင်းဆုံးနည်းလမ်းဖြစ်တယ်ဆိုတာကိုလည်းနှစ်ဦးစလုံးကသဘောတူခဲ့တယ်လို့ဆိုပါတယ်။ကြားပြတ်အစိုးရအတွင်းဘသူတွေပါမယ်ဆိုတာကိုတော့ရုတ်တရက်မသိနိုင်သေးပါဘူး။ဆွေးနွေးညှိနှိုင်းမှုတွေလနဲ့ချီကြာခဲ့တဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူတွေထောင်ထဲချီသေဆုံးပြီးတသန်းကျော်လောက်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်ခင်ဗျာ။
ရီမင်းနိုင်ငံမှာတော့သမရနန်းတော်အပြင်ဘက်မှာလုံခြုံရေးအဆောင်အအုံနဲ့စစ်သွေးကြွတွေကြားပစ်ခတ်မှုတွေတောက်ကြနေတာဖြစ်ပွားခဲ့တယ်လို့မျက်မြင်သက်သေတွေကပြောဆိုပါရတယ်။မိနစ်20ကျော်ကြာပြန်လည်ပစ်ခတ်ခဲ့ကြပြီးစစ်သွေးကြွတွေရဲ့လက်ချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အ ਨੇ ဆုံး4ဦးကြာဆုံးသွားခဲ့တယ်လို့အမည်မဖော်လိုတဲ့လုံခြုံရေးအတိုင်းဝိုင်းရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါရတယ်။ရီမင်းစစ်တပ်ကတော့ကြမ်းဖက်မှုတွေဖြစ်ပွားနေတဲ့ရီမင်းနိုင်ငံတောင်ပိုင်းမှာအယ်ကိုင်ဒါစစ်သွေးကြွတွေကိုနှိမ်နင်းမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ဒါ့အပြင်အယ်ကိုင်ဒါစစ်သွေးကြွတွေဟာနောက်ထပ်လှုပ်ကြံမှုကြိုးပမ်းတဲ့အနေနဲ့တောက်ကြနေမှာပဲယီမင်ကာကွယ်ရေးဝန်ကြီးကိုလည်းတိုက်ခိုက်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးမိုဟာမက်နက်ဆာအမက်ဟာရှာဘွာပြည်နယ်ကိုသွားနေစဉ်သူ့ရဲ့ရင်နှန်းကိုစစ်သွေးကြွတွေကခြုံခုံတိုက်ခိုက်ခဲ့တာဖြစ်တယ်လို့လုံခြုံရေးနဲ့စစ်တပ်အရာရှိတွေကပြောဆိုပါတယ်ဒါပေမဲ့လည်းကာကွယ်ရေးဝန်ကြီးရောအစ်စ်မြင့်လုံခြုံရေးအရာရှိတွေပါဘယ်သူမှတန်ရာမရရှိခဲ့ကြပါဘူး။
view american တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5 kHz 12.23 MHz 5 kHz 32 MHz 5 kHz 6925 5 kHz 39 MHz 9925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် view ကနေစနေမနက်ဖက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်နေပြည်တော်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားနေကြတဲ့ကိစ္စတွေဟာမြန်မာနိုင်ငံမှာဒီကနေ့စနေနေ့မှာစတင်ကျင်းပတော့မယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲမှာထည့်သွင်းပြောဆိုမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒေသတွင်းခေါင်းဆောင်တွေဒီကနေ့မှစတင်ရောက်ရှိလာကြမှာဖြစ်တဲ့အတွက်လည်းမြို့တော်နေပြည်တော်မှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်တောင်တရုတ်ပင်လယ်အတွင်းအငင်းပွားမှုတွေကဦးစားပေးဆွေးနွေးမှာဖြစ်တယ်လို့အာဆီယံတွင်းမှုချုပ်လေလုံမင်းကပြောပါတယ်ဒါပြင်အာဆီယံစီးပွားရေးအတိုက်အဝန်တရက်ကိုစတင်ဖော်ဆောင်သွားဖို့လည်းပြင်နေတယ်လို့သူကပြောပါတယ
် we are quite confident that by 2015by December 2015
which has 2015ခုနှစ်မှာအာဆီယံတိုင်ဝမ်တစ်ခုတည်ဆောက်ဖို့စီးပွားရေးဝန်ကျင်တစ်ခုဖန်တီးဖို့လိုအပ်တဲ့အခြေခံတွေအားလုံးအကောင့်ထဲပေါ်သွားနိုင်မှာဖြစ်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအတွင်းမှုချုပ်ကပြောဆိုခဲ့တာပါတရုတ်နိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့ပင်လယ်ရေကြောင်းပြဿနာတွေဆက်ဖြစ်နေပြီးတော့အခုသတင်းပတ်အစောပိုင်းကဖိလစ်ပိုင်အစိုးရကပိုင်နဲ့ငင်းပွားနေတဲ့ Spreadly ကျွန်းစုနာမှာလဲတရုတ်ငါးဖမ်းတင်ဘောကတင်ဘောသား၁၁ယောက်ကို၅ခုဖမ်းမှုနဲ့ဖိလစ်ပိုင်ဘက်ကဖမ်းဆီးလိုက်ပါတယ်။အဲ့လူတွေကိုလွှတ်ပေးဖို့တရုတ်ဘက်ကတောင်းဆိုတာကိုဖိလစ်ပိုင်ဘက်ကငြင်းဆိုခဲ့ပါတယ်။ဒါ့အပြင် Brussels ကျွန်းနေနာမှာလဲတရုတ်နဲ့ Vietnam တင်ဘောတွေတိုက်မိခဲ့တာကြောင့်တင်းမာမှုတွေဖြစ်ပေါ်နေပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝေါ်ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်မြန်မာအစိုးရဒုသမ္မတဦးညံ့ထွန်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေရှေ့ကိုတက်လှမ်းနိုင်ဖို့အတွက်မြန်မာတက်မတော်ရဲ့ထင်သာမြင်သာရှိတဲ့ထောက်ခံမှုမျိုးအမေရိကန်ပြည်ထောင်စုဘက်ကမြင်တွေ့လိုတယ်ဆိုတာကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ကပြောပါတယ်။အဲ့ဒီထဲမှာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံမှုရှိဖို့လူ့ခွင့်ရေးကိုလေးစားဖို့နဲ့အရက်ဖက်အုပ်ချုပ်မှုကိုခွင့်ပြုဖို့တွေလည်းပါဝင်တယ်လို့သူမကပြောပါတယ်။ညဉ့်ညဉ့်ရင်းနဲ့ကလေးစစ်သားကိစ္စတွေနဲ့ပတ်သက်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြောကြားချက်တွေကိုသူ့အနေနဲ့အားရမိတယ်လို့လည်းပြောပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးစီဝေါ်ဟာပြီးခဲ့တဲ့မေလ9ရက်နေ့ကတော့ရခိုင်လူမှုတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့ရောမွတ်စလင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ပါအမေရိကန်တန်ယုံမှတွေ့ဆုံခဲ့ပါတယ်။မေလ9ရက်ကနေ10ရက်နေ့ထိမြန်မာနိုင်ငံမှာရှိနေစဉ်အတွင်းသူမဟာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေလူမျိုးစုချင်းချင်းကြားအကြမ်းဖက်မှုတွေအပြင်ကလေးစစ်သားကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။
တရုတ်သမ္မတရှီကျင်းပင်ဟာတောင်ကိုရီးယားသမ္မတပါကင်ဟေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုဂျွန်လကြာရင်လာမှာဖြစ်တယ်လို့ဆိုးမျိုးမှာရှိတဲ့တောင်ကိုရီးယားတန်တမန်သတင်းရက်ွက်ကတောက်ကြနေမှာပြောလိုက်ပါတယ်တရုတ်သမ္မတရှီကျင်းပင်ကိုဂျွန်လအစောပိုင်းမှာဆိုးမျိုးကိုလာရောက်ဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုတရုတ်ဆိုးရဘက်ကငြင်းပယ်ခဲ့ခြင်းမရှိဘူးလို့အမည်မဖော်လိုသူတဦးက VOA ကိုရီးယားဌာနကိုပြောကြားခဲ့ပါတယ်ဒါပေမဲ့အချိန်တိကျတော့မသိရသေးဘူးလို့သူကပြောပါတယ် တရုတ်သမ္မတရဲ့ခီးစဉ်မတိုင်ခင်ဒီစီဝေးမှာဆွေးနွေးမဲ့အကြောင်းအရာနဲ့နိုင်ငံခြားစိုးရင်စရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့တရုတ်ဝန်ကြီးချုပ်ဝမ်ယီဟာလည်းအခုလအတွင်းမှာတောင်ကိုရီးယားနိုင်ငံကိုလာရောက်ဖို့ရှိပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်နနာချမ်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ဒီကနေ့ကျင်းပတော့မယ်အာဆီယံညီလက်ခံအကြောင်းအရင်ဆုံးနားဆင်အောင်ပါမြန်မာနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားစဉ်ကာလအတွင်းပထမဆုံးချိန်လက်ခံကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးကိုနေပြည်တော်က MICC ခန့်မှန်းမှာကျင်းပတော့မှာဖြစ်ပါတယ်မြန်မာနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားချိန်မှာအာဆီယံနိုင်ငံရဲ့ဝန်ကြီးအဆင့်အစည်းအဝေးကတော့ကျင်းပပြီးခဲ့ပါပြီအခုတခါတော့ထိပ်သီးအစည်းအဝေးဖြစ်တာကြောင့်ပို့ပြီးတော့လည်းအရေးကြီးပါတယ်ဒါကြောင့်ပြင်ဆင်မှုနဲ့လုံခြုံရေးအခြေအနေတာဝန်ယူမှုအပိုင်းတွေကိုသိရအောင်နေပြည်တော်သတင်းယူဖို့ရောက်ရှိနေတဲ့ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကိုမက်ခွာညူကလှမ်းပြီးတော့ဆက်သွယ်မေးကြည့်တဲ့အခါမှာကိုစီသူကအခုလိုစပြီးတော့ဖြေပါတယ
်နေပြည်တော်မြို့တာဝန်ရှင်မှာတော့ကျွန်တော်တို့ဒီဖက်ပြီးစီဝေးနဲ့ပတ်သက်တဲ့ပိုစတာတွေနောက်ဒီမုတ်ဦးတွေမှာလည်းအဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အမှတ်အသားတွေတွေ့ရတယ်အလံတွေလည်းမြို့အနှံ့တချို့တော်တော်များများမှတွေ့ရတယ်ပြီးတော့ဒီတက်ခိုးတဲ့နေရာခေါင်းဆောင်တွေကိုထားတဲ့နိုင်ငံတော်ဧည့်ခံနေရာတွေမှာလည်းကျွန်တော်တို့ဒီဒီစမှုရတွေ့ရတယ်ဗျာနောက်တစ်ခုကတော့လုံခြုံရေးတွေလည်းနေရာအနှံ့ထားတာတွေ့ရတယ်ဗျာသူကမနက်ဖြန်မှာစီဝေးဆောက်အောင်မှာဆိုတော့ဒီနေ့မှာလည်းလုံခြုံရေးတင်းတင်းကြပ်ယူထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့လုံခြုံရေးယူတဲ့နေရာမှာဟိုရဲလားစစ်တပ်လားဘယ်လိုလုံခြုံရေးမျိုးယူထားလားချင
်းရဲတပ်ဖွဲ့ဝင်တွေတွေ့ရဗျာသူကဒီစီဝေးမစခင်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူထုတ်ပြန်ထားတာရှိတယ်သူကဒီထိပ်သီးစီဝေးမှာရဲတပ်ဖွဲ့ဝင်အင်အား1000ကျော်လောက်အသုံးပြုမယ်လို့သူတို့ပြန်ထားတယ်ဗျာပြီးတော့ဒီအဲ့ဒီစီဝေးမှာအသုံးပြုမဲ့လုံခြုံရေးအဆင့်ကိုလည်းသူကအဆင့်အမြင့်ဆုံးဖြစ်သတ်မှတ်ထားလို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကထုတ်ပြန်ထားတာရှိတယ်ဗျာအဲ့တော့နေရာတော်တော်များများမှတော့ရဲတပ်ဖွဲ့တွေကိုတွေ့နေရတယ်ဗျာစီဝေးလုံးမဲ့ MICC နီးမှာဆိုရင်လည်းအဲ့ဒီကိုတွားတဲ့လမ်းတွေအားလုံးကိုလည်းသူတို့ပိတ်ထားပြီးတော့စစ်ဆေးကိတ်တွေလည်းထူထပ်ထပ်ချထားတာတွေ့ရတယ်ဗျာ
အရင်ကျင်းပခဲ့တယ်ပေါ့နော်နိုင်ငံခြားရေးဝန်ကြီးအစည်းအဝေးတို့ဒီအာဆီယံအားကစားပွဲတို့နဲ့လုံခြုံရေးနဲ့ဆိုင်ရင်ဒါပို့ပြီးတော့တင်းကျပ်တယ်လို့ကိုစီသူမြင်မိလား
ဟုတ်ကဲ့အဲ့လိုပြောလို့ရတယ်ဗျာနိုင်ငံခြားရေးဘွဲကတော့ဒီလောက်မတင်းကျပ်ဘူးအဲအားကစားပြန်ပွဲလုပ်ခဲ့တော့လည်းဒီလောက်မတင်းကျပ်တာမျိုးတော့တိတ်မတွေ့ရဘူးဒါပေမဲ့ဟိုအဲတုန်းကလည်းတင်းတော့တင်းကျပ်ခဲ့တယ်အခုတော့ပုံပြီးတင်းကျပ်တယ်လို့ဆိုရမှာပါခင်ဗျာ
နောက်တစ်ခုကလေဒီအာဆီယံစည်းဝေးတွေမှာပြည်ရင်းပြည်ပကသတင်းတောက်တွေရာနဲ့ချီပြီးတော့လာလေ့ရှိကြတယ်ဆိုတော့တချို့နေရာတွေမှာဆိုရင်သတင်းတောက်တွေက900 800လောက်ထိရှိတယ်လို့လည်းသိပါတယ်အခုဗမာပြည်မှာပထမဆုံးကျင်းပမယ်ဒီထိပ်သီးအာဆီယံစည်းဝေးမှာရောသတင်းတောက်ဘလောက်များများသတင်းလာယူမယ်လို့ကိုစီသူခန့်မှန်းမိလဲ
ဟုတ်ကဲ့ခင်ဗျာထိပ်သီးဒီခုထိပ်သီးစည်းဝေးကိုပြည်ပမီဒီယာသတင်းသမားအနေနဲ့တော့400ကျော်လောက်မှတ်ပုံတင်ထားတယ်လို့ကျွန်တော်တို့သိရတယ်ဗျာပြည်ရင်းမီဒီယာအနေနဲ့တော့100ကျော်လောက်အပေါ်တင်လာတယ်လို့သိရတယ်ဗျာပြီးတော့နောက်တစ်ခုကသတင်းမီဒီယာတွေအတွက်သတင်းရယူဖို့အစပြီးတော့မီဒီယာစင်တာလိုနေရာမျိုးအင်တာနက်အသုံးပြုလိုနေရာမျိုးတွေမှာလည်းအသေးချာလေးပြင်ဆင်စီစဉ်ထားတာကျွန်တော်တို့တွေ့ရတယ်ဗျာစီကိအကစားပြန်ပွဲတုန်းကမီဒီယာနဲ့ပတ်သက်ပြီးတော့အတော်လေးအဆင်ပြေမှုတွေကြုံခဲ့ရလို့ဒီတစ်ခေါက်မှာတော့အသေးချာချာလေးပြင်ဆင်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာမီဒီယာစင်တာကိုလည်းဒီနေ့ကစပြီးတော့မီဒီယာသမားတွေဝင်ခွင့်ပြုထားပြီးဆိုတော့ကျွန်တော်အဲ့နေရာတွေမှာလည်းကြိုတင်ပြင်ဆင်တာတွေပါလေလှုပ်ထားလို့ရနေပြီအင်တာနက်ကိုလည်းဒီချာလေးတုံးလို့ရနေပြီဗျာအင်တာနက်အမြန်နှုံးနေပါလေလည်းအတော်လေးကောင်းတယ်လို့ကျွန်တော်တို့သုံးသပ်လို့ရတယ်ဗျာ
အဲ့ဒါသုံးသပ်လို့ရတယ်ဆိုတော့ကိုစီသူစမ်းသုံးကြည့်ပြီးပြီဆိုတဲ့သဘောပေါ့နော
်ဟုတ်ကဲ့ကျွန်တော်စမ်းသုံးကြည့်ကြည့်ပါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပါ
ဒါကတော့ဝင်းသားစရာသတင်းပေါ့နော်နောက်တစ်ခုကဒီတချို့နိုင်ငံတွေမှာအာဆီယံအစည်းအဝေးလုပ်ပြီးဆိုရင်ဒီလူ့အခွင့်အရေးလှုပ်ရှားတဲ့သူတွေကဆန္ဒပြပြီးတော့တောင်းဆိုကြတာတွေကန့်ကွက်ကြတာမျိုးတွေတွေ့ရတတ်ပါတယ်ဒီလိုအခြေအနေမျိုးတွေအတွက်ဒီအခုဗမာအစိုးရဘက်ကရောကြိုတင်ပြင်ဆင်မှုတစုံတရာတွေ့မိလားဒါမှမဟုတ်ကိုစီသူတို့အနေနဲ့ဒီလူ့အခွင့်အရေးလှုပ်ရှားသူတွေကဆန္ဒပြဖို့ပြင်ဆင်ထားတာစီစဉ်ထားတာမျိုးတွေရောသတင်းတောက်တွေအနေနဲ့ကြားသိထားတာမျိုးရှိပါလား
ကျွန်တော်တို့ဒီနေ့အထိတော့ဆန္ဒပြတဲ့အရာမတွေ့ရသေးဘူးဆန္ဒပြဖို့အတွက်စီစဉ်ထားရဆိုတော့လေလောလောဆယ်ထိတော့နေပြီးတော့မှကျွန်တော်တို့မကြားရသေးဘူးဗျဒါပေမဲ့တို့တော့အဲ့ဒီဂေရီဆန္ဒပြခဲ့တာမျိုးဂျုံခဲ့ရရင်လေဟိုထိမ့်ချုပ်သွားဖို့အတွက်လေတို့စီစဉ်ထားလို့ကျွန်တော်တို့ယူဆတယ်ဘာလို့ဆိုတော့လမ်းအပေါ်မှာလဲခြေကုပ်နေတဲ့နေရာမှာတုံးနဲ့ကားလို့ထားမျိုးတွေရက်တက်ဖွဲ့တွေလေကျွန်တော်တို့ရက်တက်ဖွဲ့အင်အားတွေလေတွေ့နေရတယ်ဆိုတော့ကျွန်တော်အဲ့ဒီလုံခြုံရေးအတွက်တော့တို့ဆန္ဒပြရတွေဘာတွေပဲဖြစ်ဖြစ်အခြားလုံခြုံရေးအတွက်တော့ဒေချာလေးစီစဉ်ထားလို့ကျွန်တော်တို့တွေ့ရတယ်ခင်ဗျာ
ဒါဖြစ်ရင်လုံခြုံရေးထဲမှာဒီတာမန်လုံခြုံရေးအပြင်ကိုအဲ့အထီးကရုံးနေနေရက်တပ်ဖွဲ့တွေကိုပါမြင်နေရတဲ့သဘောပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ဝေးရနေပြီးတော့အဲ့လိုလမ်းပြီးတော့ကြီးစုနေတဲ့မျိုးတွေလည်းကျွန်တော်တို့တွေ့ရတယ်ဗျာကားတွေနဲ့လမ်းတွေပေါ်မှာစောင့်နေတာမျိုးတွေလည်းတွေ့ရပါတယ်ခင်ဗျာ
အာဆီယံအားကစားပွဲမှာတော့ငါပေါ့နော်အောင်အောင်မြင်မြင်အဆုံးသတ်နိုင်ခဲ့တယ်လို့ဆိုပေမဲ့လို့ဒီကမောက်ကမဖြစ်မှုတချို့ရှိခဲ့တယ်ဆိုတော့ညီတွားတန်တွေလည်းကြားခဲ့ရပါတယ်ခုတစ်ခါထိပ်သည့်အစည်းအဝေးပွဲမှာရောအလုံးအစဉ်ပြေပြေနဲ့ပြီးသွားမယ်လို့ထင်ပါလားကိုစီသူဘယ်လိုသဘောရပါလဲရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့ဒီအာဆီယံထိပ်သည့်အစည်းအဝေးကအားကစားပွဲနဲ့မတူဘဲနဲ့နိုင်ငံခေါင်းဆောင်တွေလာတယ်ဆိုတော့သူတို့ကလုံခြုံရေးကိစ္စကိုရောနောက်ဒီကဘာအဆင်ပြေအောင်ဆိုတဲ့ဟာမျိုးတော့သူတို့စစစီစဉ်ထားတယ်လို့ကျွန်တော်တို့ကသုံးသပ်မိတယ
်။ဒါကတော့အာဆီယံထိပ်သီးအစည်းအဝေးပြင်ဆင်နေပုံနဲ့ပတ်သက်ပြီးတော့မက်ခွာညိုကနေပြည်တော်မှာရောက်နေတဲ့ VOA သတင်းတော်ကိုစီသူကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။အခုလေအာဆီယံအကြောင်းသတင်းလွှာကိုပဲဆက်ပါမယ်။အခုမြန်မာနိုင်ငံကအင်ရှင်ဖြစ်ပထမဦးဆုံးကျင်းလက်ခံကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာဆွေးနွေးကြမယ်အကြောင်းအရာတွေအနေနဲ့အရေးကြီးတာတစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံတို့ကြားမှာရေပိုင်နဲ့အငင်းပွားမှုဆိုင်ရာပြဿနာဖြစ်နေတဲ့ကိစ္စပါ။အဲဒီကိစ္စကိုတရုတ်နဲ့အလွန်နီးစပ်တဲ့မြန်မာအစိုးရကအလှည့်ကျဥက္ကဋ္ဌအဖြစ်လက်ခံကျင့်ပမယ်အခုညီလာခံမှာဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာအရေးသုံးသပ်သူတို့သက်ဆိုင်ရာတာဝန်ရှိသူတို့ကိုဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားတဲ့ကိစ္စဟာအခုကျင့်ပမယ်အာဆီယံထိပ်သီးစီးပွေးပွဲအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်လို့လည်းအကဲခတ်တွေကသုံးသပ်နေကြတာပါ။ဒါပေမဲ့လို့မြန်မာအစိုးရဘက်ကတော့ဒီအငင်းပွားမှုကိုဖြေရှင်းဖို့အားလုံးသဘောတူညီနိုင်တဲ့ Code of Conduct လိုက်နာဆောင်ရွက်ရမယ့်ကျင့်ဝတ်တွေချမှတ်နိုင်ဖို့အဓိကထားစူးစမ်းသွားမှာဖြစ်တယ်လို့ပြန်ကြားရေးဒုဝန်ကြီးဦးရထွက်က VOE ကိုပြောပါတယ
်။ဟိုကျွန်တော်တို့ကတော့တောင်တရုတ်ပြည်နယ်နဲ့ပတ်သက်လို့အာဆီယံကထုတ်ပြန်ထားတဲ့ချက်တွေရှိတယ်လေ။ဟို Declaration on Conduct ဆိုတဲ့ဟာပေါ့။အဓိကအဆင့်တော့ကျွန်တော်တို့ကဒါလေးကိုငင်းငင်းကြမ်းကြမ်းနဲ့ဖြေရှင်းဖို့တွေ့ဆုံဆွေးနွေးပြီးတော့မှလုပ်မယ်။အင်အားသုံးပြုမှုကိုရှောင်ကျဉ်မယ်။ဒီလိုမျိုးဆိုတဲ့အခြေခံမူတွေရှိပါတယ်။မြန်မာကတော့အာဆီယံဖုတ်နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအခြေခံမူဝေါ်နေပဲကျွန်တော်ဆက်ပြီးတော့မှယက်တီပြောမှဆောင်ရွက်တော့မှဖြစ်ပါတယ
်တောင်တရုတ်ပင်လယ်အရေးခင်းတဲ့ပတ်သက်လို့တရုတ်ရဲ့သဘောထားကတော့ပြဿနာဖြစ်နေတဲ့နိုင်ငံအချင်းချင်းပဲဖြေရှင်းဖို့ဆိုတဲ့မူကိုကင်ဆွဲထားတာလို့အကဲခတ်တွေကသုံးသပ်ပါတယ်တစ်ဖက်မှာတော့အဓိကအငင်းပွားနေတဲ့ဖိလစ်ပိုင်ဗီယက်နမ်စတဲ့နိုင်ငံတွေဘက်ကဒီအချက်ကိုလက်ခံနိုင်ပွဲမရှိဘူးလို့လည်းဆိုကြပါတယ်ဒါနဲ့ပတ်သက်လို့လက်ရှိအာဆီယံဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံရဲ့သဘောထားကိုဥယျာဉ်ထုတ်ကိုမေးကြည့်ပါရစေ။
ကျွန်တော်ကိုရော့ကွန်ဒတ်ဆိုတာကဒီပြဿနာကိုဘယ်သူကမှန်တယ်ဘယ်သူကမှားတယ်ဆိုတဲ့ဟာကိုဖြေရှင်းနေတာမဟုတ်ဘူး။ဒီမှာရှိတဲ့အငင်းပွားမှုကနေဆိုမှပဋိပက္ခအဖြစ်မရောက်လာအောင်လို့တားဆီးနိုင်မှုအတွက်လိုက်နာမယ်ကျင့်ဝတ်ကိုအဲ့ဒီမှာပါဝင်နေတဲ့နိုင်ငံအလုံးသဘောတူနိုင်အောင်ကျွန်တော်အဖြေရှာနေတာ။အဲ့ဒီကျင့်ဝတ်တွေရပြီဆိုမှအဲ့ဒီကျင့်ဝတ်ပေါ်နေမှာခုနလိုနိုင်ငံဆွေးနွေးမလား။အခုတခြားဘလို့နိုင်ငံတကာဥပဒေနဲ့ဘလို့လောက်ကြမယ်ဆိုတော့ဆက်ပြီးတော့ပြောရမှာ
ဒါပေမဲ့လို့တရုတ်နိုင်ငံနဲ့နီးစပ်တဲ့ဒေတာရင်းနိုင်ငံအချို့ကတော့တရုတ်ရဲ့သဘောထားကိုလက်ခံလိမ့်မယ်လို့မြင်ကြောင်းတရုတ်ခြေဆိုင်မြမအရေးသုံးသက်သူဒေါက်တာလှကျော်စောကပြောပါတယ
်ဖိလစ်ပိုင်နဲ့ကနည်းနည်းပို့ပြီးတော့ပြင်းထန်တယ်အဲ့တော့အခုတစ်ခါသမရအိုဘားမားလာတဲ့အခါမှာလဲသမရအိုဘားမားဖိလစ်ပိုင်ဘက်ကနေရပ်တည်ပြီးပြောတာတွေပါတယ်ဆိုတော့ဖိလစ်ပိုင်နဲ့ကပို့ခက်ခဲမယ်ထင်တယ်ကျမကြည့်တာတော့ဒီအာဆီယံနိုင်ငံနေအားလုံးတော်တော်များများနဲ့啊တရုတ်နဲ့မကင်းရမကင်းကြောင်းကြီးပဲဥမာအဖင်လာအိုလိုနိုင်ငံမျိုးကမ္ဘောဒီးယားလိုနိုင်ငံမျိုးဘရူနိုင်းလိုနိုင်ငံမျိုးမလေးရှားတို့ဘာတို့လည်းဒီလိုပဲတရုတ်နဲ့မကင်းရမကင်းကြောင်းနေဖြစ်တော့သူတို့အနေနဲ့ကတော့အဲတရုတ်ပြောတဲ့နှစ်နိုင်ငံအချင်းချင်းဆက်ဆံရေးကိုပဲအဓိကထားလိုက်မယ်ထင်တယ
်ဒေါက်တာလှကျော်စောပါရှင်အခုလိုအာဆီယံထိပ်သီးအစည်းအဝေးပွဲကိုမြန်မာနိုင်ငံမှာပထမဆုံးကျင်းပတာဖြစ်တာကြောင့်ဘလို့အခက်အခဲတွေရှိခဲ့ပါသလဲလို့ဥယျာဉ်ထုတ်ကမေးကြည့်ပါတယ်
ကျွန်တော်တို့စီစဉ်တဲ့နေရာမှာကျွန်တော်ကပထမတစ်ခုကတော့အခြေခံစောက်ဦးနေပါတော့ဟိုတယ်တွေနောက်တစ်ခါကျွန်တော်တို့အစည်းအဝေးကျင်းပမယ်အခုအစ်စောက်တဲ့ MICC ဟာဒါကတော့ကျွန်တော်တို့အရင်တမတော်ဆိုးကလက်ထက်ခင်းကနေပြီးတော့စစောက်တဲ့ဒီနောက်ပိုင်းမှာဒါတွေကိုစပြီးတော့ချုပ်တင်ပြင်ဆင်ထားခဲ့တော့ကျွန်တော်တို့လက်ထက်မှာဒါတွေကိုပြီးအောင်ဆက်ပြီးတော့ကျွန်တော်တို့စောက်ခဲ့တာပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီအစည်းအဝေးအတွက်ဟာဘာသာရေးပိုင်းဆိုင်ရာပြင်ဆင်မှုအဲ့ဒီမှာတော့ကျွန်တော်တို့ဒီအာဆီယံအစည်းအဝေးနဲ့ပတ်သက်လို့တခါမှမလုပ်ဘူးတဲ့အတွက်ကြောင့်မို့အတွင်းရေးမှုရုံးလုပ်ငန်းတွေစာစာတမ်းကိစ္စတွေမှာတော့ကျွန်တော်တို့ကြိုတင်ပြင်ဆင်ရတယ်နောက်တစ်ခါမိတ်ဆွေနိုင်ငံတွေခြားအာဆီယံဖွဲ့ဝင်နိုင်ငံတွေဒီစီကနေတင်နန်းတွေပို့ချပြီးတော့မှကျွန်တော်တို့ဝန်ထမ်းတွေကိုလေ့ကျင့်ပေးရတာရှိပါတယ
်စနေနေ့မှာနေပြည်တော်မှာစတင်ကျင်းပမယ့်ထိပ်သီးအစည်းအဝေးပွဲမှာတော့သမရဦးသိန်းစိန်အနေနဲ့စင်ရဲနွမ်းပါမှုရှော့ချရေးနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးစတဲ့အကြောင်းအရာတွေကိုဥဆောင်ဆွေးနွေးဖို့စီစဉ်ထားတယ်လို့လည်းပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကပြောသွားပါရစေ
။ပရာရှ်မြတ်ညာ မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုမပြင်ဆင်ပဲ2015ရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ဒီရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲလို့ခေါ်ဆိုနိုင်ကြမယ်ထင်ပါသလားနိုင်ငံတကာကတော့ဖွဲ့စည်းပုံပြင်ဆင်မှုရက်ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုကိုကြည့်ပြီးလက်ခံမဲ့သဘောရှိတယ်လို့သုံးသပ်သူတွေကဆိုကြပါတယ်မြန်မာပြည်သူတွေအနေနဲ့ရောဒါကိုလက်ခံကြမလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါတော်ရရှိမြခင်ဗျာပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email address ကတော့ bomis@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
ဒီကနေ့ညတရက်ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့အချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းလိုပါတယ်အခုတော့နိုင်ငံတကာသတင်းဆောင်မကိုဆက်ပါမယ်နိုင်ဂျီးရီးယားနိုင်ငံရဲ့အရှိမျောက်ပိုင်းမှာယာနဲ့ချီတဲ့အကြောင်းသူလေးကိုပြန်ပေးဆွဲသွားတာခံခဲ့ရပြီးသတင်းလေးဖက်ကြားတဲ့အချိန်မှာတော့အကြောင်းသူလေးတွေဘယ်သူဘဝဖြစ်တယ်ဆိုတဲ့အချက်အလက်တချို့နဲ့သူတို့တွေဘယ်မှာရှိနိုင်တယ်ဆိုတာတွေကိုခံမှန်းပြောဆိုနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ညင်းခုံဆွေးနွေးနေတဲ့အဘူဂျာမျိုးကစကားဝိုင်းကိုရောက်ရှိနေတဲ့ VOA သတင်းတောက်ဟက်တာမတ်ဒော့ကသတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာပြောက်ဆုံးနေတဲ့မိန်းကလေးတွေကိုကျွန်နေလို့သဘောထားတဲ့ Islamic စစ်သွေးကြော်တွေကဖမ်းဆီးထားပြီးသူတို့ကိုတစ်တောတွေထဲမှာဖွက်ထားတယ်လို့ယုံကြည်ရပါတယ်။နိုင်ဂျီးရီးယားနိုင်ငံသားတွေအနေနဲ့ကတော့ပျောက်ဆုံးနေတဲ့မိန်းကလေးတွေဟာတိုင်းပြည်ရဲ့သမီးလေးတွေလို့မှတ်ယူထားကြတာပါ
။ We don't need to have carried them in our homes for those children to be called our own. They are our daughters.
Yes.
And what we are saying is bring back.
သူတို့အားလုံးကို one bite ထဲမှာထည့်ထားဖို့မလိုအပ်ပါဘူး။ဒါပေမဲ့သူတို့ဟာကျမတို့ပိုင်းတဲ့ကလေးတွေပါကျမတို့ရဲ့သမီးလေးတွေပါအဲ့ဒီတော့ပြောချင်တာကကျမတို့ရဲ့သမီးလေးတွေကိုပြန်ပေးကြပါဆိုပြီးတော့နိုင်ဂျီးရီးယားအမျိုးသမီးကြီးတစ်ယောက်ကကြွေးကြော်တောင်းဆိုသွားတာဖြစ်ပါတယ်ဒါပေမဲ့သူတို့တွေဟာဘယ်သူတွေလဲအာနာဘိုင်နီရဲ့အပြောအရတော့ပျောက်ဆုံးနေတဲ့မိန်းကလေးစုစုပေါင်း256ယောက်ရှိတယ်လို့ပြောပါတယ်ဒါပေမဲ့ပျောက်နေသူတွေရဲ့အမည်စင်းနဲ့တခြားအသိအမှတ်ပြုနိုင်တဲ့အချက်လက်တွေကိုတော့မပြောပါဘူးများသောအားဖြင့်ပျောက်ဆုံးနေတဲ့မိန်းကလေးတွေရဲ့ကာယကံရှင်မိသားစုတွေကလည်းဘသူဘဝတွေဖြစ်တယ်ဆိုတာကိုထုတ်ဖော်မပြောကြပါဘူးအာဒီအိုဂွန်လီယန်ဟာပရိုဖို့စ်လို့ခေါ်တဲ့နိုင်ဂျီးရီးယားလုံခြုံရေးကုမ္ပဏီရဲ့အကြီးအကဲဖြစ်ပါတယ်သူကစိတ်ရှုပ်ထွေးစရာကောင်းတဲ့အချက်တစ်ခုကိုရှင်းပြတာကတော့ပျောက်ဆုံးနေတဲ့မိန်းကလေးတွေဟာအထမပြုကျင်တာကိုခံရကြလိမ့်မယ်လို့တွေးထားကြပြီးသူတို့တမီးတွေမတန့်ရှင်းတော့ဘူးလို့အများကမြင်ကြမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်
People do not like coming out to mention that their names, the name of a certain person is missing. So because of the effect.
လူတွေကပျောက်ဆုံးနေတဲ့မိန်းကလေးတွေရဲ့နာမည်တွေကိုထုတ်ဖော်ပြောကြညာဦးဗျာ။ဘာလို့လဲဆိုတော့ဒီအဖြစ်ပြက်ဟာနိုင်ဂျီးရီးယားနိုင်ငံမှာမိသားစုလူမှုအတိုင်းအဝိုင်းကိုထိခိုက်စေလို့ဖြစ်ပါတယ်
။နောက်အချက်တစ်ခုကလည်းနိုင်ဂျီးရီးယားနိုင်ငံရဲ့အရှိမျောက်ပိုင်းဟာဆင်းရဲနွမ်းပါပါတယ်။၅နှစ်ကြာဘူကူဟာရမ်တပုံတွေရဲ့ဖျက်ဆီးမှုကြောင့်ဖွံ့ဖြိုးမှုမရှိသလိုဖြစ်နေရတာပါ။ကျောင်းတွေမှာကျောင်းတက်သူစင်းစရာဆိုတာကလည်းအရေးမပါတဲ့ကိစ္စတစ်ခုလို့ဖြစ်နေတာပါ။ဒါကြောင့်လဲအာနာဘိုင်နေအနေနဲ့မိန်းကလေးတွေဘယ်နှစ်ယောက်ကိုဖမ်းဆီးသွားတယ်ပျောက်ဆုံးနေတဲ့အရေးအတွက်ကဘယ်လောက်ရှိတယ်ဆိုတာတိတိကျကျမပြောနိုင်ဖြစ်နေရတာပါ
။ Do they even have the list of the girls in that particular school? That's a question you should even ask yourself.And then yes some people showed up from
ဘယ်ကြောင်းတကြောင်းအများမိန်းကလေးတွေကိုစီးရင်ပြုစုထားမလို့ဗျာဒေါက်တာခင်ဗျာကိုကိုကိုသာပြန်မိန်းကုန်းထုတ်ကြည့်ပါတော့ကောင်းပြီလူတွေကတခြားကြောင်းတွေမှာထားတယ်လို့ပြောမယ်ဗျာဘယ်လိုလုပ်ကြမလဲအဲ့တော့စိတ်ရှုပ်ထွေးစရာတွေကရှိနေတယ်ဗ
ျမေလ4ရက်နေ့ကမြောက်ပိုင်းခရီးရန်နဲ့တက်ကြီးဖိုရမ်ကြောင်းကပျောက်ဆုံးနေတဲ့မိန်းကလေး180ရဲ့စီးရင်ကိုပေးပို့ခဲ့ပြီးအများစုဟာခရီးရန်နေဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ရှုပ်ထွေးမှုဖြစ်နေတာကအဲ့ဒီပေးပို့တဲ့အမိစင်းကိုဘယ်ကရတယ်လဲဆိုတာဘယ်သူမှမသိတာပါတက်ကြွလှုပ်ရှားသူတွေကတော့ပျောက်ဆုံးနေတဲ့မိန်းကလေးတွေကိုကယ်တင်ဖို့ကြိုးစားတဲ့နေရာမှာအကူအညီပေးတဲ့အဖွဲ့တွေရဲ့စိတ်ဝင်စားမှုရောဝါသွားစေနိုင်အောင်ကိုးကွယ်တဲ့ဘာသာနဲ့အတိအမှတ်ပြုပြောဆိုတာမျိုးမလုပ်ဖို့ဆော်ဩနေကြပါတယ်လွန်ခဲ့တဲ့9နှစ်တာကာလအတွင်းဘူကိုဟရမ်အဖွဲ့ဟာစာတင်ကျောင်းတွေဗလီတွေဖျားရှိခိုးကျောင်းတွေဈေးတွေကိုတက်ခတ်မှုတွေပြုလုပ်ပြီးလူထောင်နဲ့ချီးပြီးတော့တည်ဆုံးခဲ့ရပါတယ်ရာနဲ့ချီတဲ့ကျောင်းသူကျောင်းသားတွေကိုတက်ဖြတ်ခဲ့တယ်လို့အခုနှစ်တစ်နှစ်ထဲမှာတင်လူပေါင်း1500တက်ဖြတ်ခဲ့ပြီးဖြစ်ပါတယ်အခုကြားခဲ့ရတာကတော့ဗီဒီယိုတစ်ခုလေးကထွက်လာတဲ့အကြံတွေပါ အဲ့ဒီဗီဒီယိုထဲမှာသူ့ကိုယ်သူဘိုကိုဟာရန်အဖွဲ့ရဲ့ခေါင်းဆောင်လို့ပြောသူကမိန်းကလေးတွေကိုသူဖမ်းဆီးထားပြီးသူတို့ဟာကျွန်းတွေဖြစ်တယ်မိမလိုချင်တဲ့သူတွေစီကိုရောင်းပစ်မယ်ဆိုပြီးတော့ပြောဆိုနေတာပါထူးခြားတာကတော့အဲ့ဒီဗီဒီယိုထဲမှာမိန်းကလေးတွေရဲ့ရုပ်ပုံတွေကိုဖော်ပြထားတာမျိုးမရှိပါဘူးခင်ဗျာနိုင်ဂျီးရီးယားနိုင်ငံအကြောင်းပြီးတော့ပါကစ္စတန်နိုင်ငံဘက်ကအကြောင်းကိုဆက်ချင်ပါတယ်ဒီကနေ့ပါကစ္စတန်နိုင်ငံမှာကလေးသူငယ်တွေအပါအဝင်လူနှစ်တန်းလောက်ဟာတွန်းတပွဲအလုတ်ခိုင်းစီတာကိုခံနေရပါတယ်ကုလသမဂ္ဂကိုယ်တိုင်ကလည်းဒီစနစ်ဟာခေတ္တကြေကျွံပြုမှုလို့ဖော်ပြထားပါတယ်အလုတ်ရှင်တွေစီမှာတင်နေတဲ့အကျွေးတွေအတွက်သူတို့ရဲ့ကလေးတွေကိုအပေါင်ထားပြီးတော့အလုတ်လုပ်နေကြတဲ့ပါကစ္စတန်နိုင်ငံကအုပ်ဖုတ်တဲ့သူတွေအကြောင်းကို Sharon Ban သတင်းပေးပို့ထားတာကိုရနိုင်ငံပြောပြပေးလိုက်မှပြောမှဖြစ်ပါတယ်ခင်ဗျာ
အလီဟာငငယ်လေးတဲကအုပ်ဖုတ်တဲ့အလုတ်ကိုလှုပ်လာတာပါသူ့အဖေတုံးကလည်းပဲအလီရဲ့မိသားစုတစ်ခုလုံးဟာလဲစက်ရုံပိုင်ရှင်စီကသူချီးခဲ့တဲ့ငွေကိုပြန်ဆက်ဖို့အတွက်အလုပ်လုပ်ရပါတယ်။အိုကေတထောင်လောက်လုံးမှသူဟာ6ဒေါ်လာလောက်ပဲရတာပါ။ဒ
ါကြောင့်လည်းကိနကာမကန်လေ
They take a third of what we earn. They give us some and they take some for themselves. But this debt never
ကျွန်တော်တို့ရလိုက်တဲ့ပတ်စံတွေက3ဘုံတဘူကိုသူတို့ကယူတယ်။ပြီးတော့တချို့ကိုကျွန်တော်တို့ကိုပေးပြီးတချို့ကိုသူတို့ယူတယ်။ဒါပေမဲ့ဒီအကျွေးကဆက်လို့ကိုမကုန်နိုင်ဘူး။တစ်ခါတလေကျတော့စိတ်ပြက်လာတယ်။ကလေးမီတာကအတွက်လိုတာနောက်အလုံနာတဲ့ရက်တင်နဲ့ဆိုတော့ပိုက်ဆံကထတ်ချေးရဗျာယောဒီတော့အကျွေးတွေကကြေးကိုမကြေဘူ
းအလီဟာ TV ယောဂါဖြစ်နေပြီးတကယ်လို့သူစောစောတည်သွားခဲ့ရင်လေသူ့ရဲ့ကလေးတွေဟာအဲ့ဒီအကျွေးတွေကိုစားမှာဖြစ်ပါတယ်ကုလသမဂ္ဂကတော့ဒါတွေဟာခက်တစ်ကြေးကြုံတွေဖြစ်ပြီးတော့သူတို့ဟာသူတို့နားမလည်တဲ့အကျွေးတန်ရာကြီးထဲမှာပိတ်မိနေတာဖြစ်တယ်လို့ပြောလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာကျွန်းတွေလို့အလုတ်ခိုင်းစေနေတဲ့စနစ်ကိုမဖြတ်ဘူးဆိုရင်ပါကစ္စတန်နိုင်ငံကနေထွက်ခွာမယ်လို့နိုင်ငံတကာကုမ္ပဏီတွေကလည်းချိန်ချောက်နေတယ်ဆိုပြီးအစ္စလာမဘတ်မြို့ကကုလသမဂ္ဂရဲ့နိုင်ငံတကာအလုပ်သမားအဖွဲ့အကြီးအကဲဖရန်ချက်စကိုဒိုဗီရီယိုကပြောပါတယ
် So in addition to the human right angle there is also an economic reason to improve the compliance with
လူခွင့်ရရှိတော့အပြင်စီးပွားရေးအရလည်းနိုင်ငံတကာစံနှုန်းတွေနဲ့အညီတိုးတက်အောင်လုပ်ဖို့လိုပါတယ်အထူးသဖြင့်ပါကစ္စတန်နိုင်ငံဟာဒီချင်းချောင်မှုကိုအကြီးအကျယ်ရင်ဆိုင်နေရပြီးဒါကိုလည်းအလေးနဲ့စဉ်းစားနေတယ်လို့ကျွန်တော်အနေနဲ့ပြောရမှာပ
ါ။ဇရီနာဘီဘီကတော့အသက်၈နှစ်ခန့်ကတခြားအုပ်ဖုတ်တဲ့ဖိုးမှာအလုပ်လုပ်လာခဲ့တာဖြစ်ပြီးတော့အရန်ကိုဆင်းရဲတဲ့အတွက်သူ့ရဲ့ကလေးတွေအားလုံးလည်းအလုပ်လုပ်ကြရပါတယ
်။ Roti kama te khwan di de.
My children were small and I beat them in order to make them work harder to earn money to feed ourselves.
ကျမကလေးတွေကငယ်ပါသေးတယ်အလုတ်ကိုကြိုးကြိုးစားစားလုပ်အောင်လို့ကျမသူတို့ကိုရိုက်ရပါတယ်အလုတ်ကြိုးစားမှပတ်စံရပြီးတော့သူတို့ကထမင်းနဲ့မှန်ပါလေတရက်ကြတော့ကျမခြေရောက်အကြီးရှာပြီးတော့အလုတ်မလုပ်နိုင်တော့ဘူးဒါပေမဲ့ကျမမှာကလေးတွေရှိတော့တော်သေးတာပေါ့သူတို့အလုတ်လုပ်တာနဲ့ပဲထမင်းစားလို့ရတယ်လေ
တိတ်မကြသေးရင်ကာလာအထီအဲ့ဒီလူတွေမှာမွေးစင်းရင်တို့မတ်ပုံတင်တို့မရှိပါဘူးဒါကြောင့်ပြောရမယ်ဆိုရင်သူတို့နဲ့ပတ်သက်ပြီးတော့ဘာစီးရင်မှကိုမရှိပါဘူးChaudhry Fias Rasool ကတော့အလုသမားတွေကိုအလုသမားကတ်ရအောင်လုပ်ပေးပြီးတော့ဆိုရရဲ့လူမှုပူလုံရေးအစီအစဉ်တွေပါရအောင်လုပ်ပေးနေတဲ့ရှာရှာပါပါဆက်ယုံပိုင်ရှင်တွေကတယောက်လည်းဖြစ်ပါတယ်။ဒါမဲ့လည်းအလုသမားတွေဟာသူတို့ရဲ့အသုံးစရိတ်ကိုမစီမံတတ်တာကလည်းပြဿနာရဲ့အစိတ်ပိုင်းဖြစ်တယ်လို့သူကပြောပါတယ်
။ဒါကဟကူမတ်တုန်းကယ်ရီကိနာဒေပီစကီယာမာဖ်ခရော
The government wants us to write off the existing loans. This will destroy everything.
ဆိုရကကျွန်တော်တို့ကိုအလုသမားတွေရဲ့အကျွေးတွေကိုရှော့ပေးလိုက်စေခြင်းနဲ့အဲ့ဒီလိုဆိုရင်အားလုံးပြက်ကုန်မှာပါသူတို့ရဲ့အကျွေးတွေကိုဒီနေ့ရှော့ပေးလိုက်နောက်တစ်နေ့ကျရင်သူတို့ပြန်ချေးမှာပဲကျွန်တော်တို့စီကနေတခြားကိုသွားမယ်ပြီးတော့ပတ်စံချေးမယ်ပြီးရင်ဒီကိုပြန်အောင်လာပြီးထတ်ချေးမယ်ဆိုတော့ဒီလုပ်ငန်းကြီးတစ်ခုလုံးပြက်ကုန်လိမ့်မယ
်ပါကစ္စတန်နိုင်ငံရဲ့စီးပွားရေးဟာဈေးနှုန်းသက်သာတဲ့လောအားကပေါ်မှာအများကြီးတည်နေတာဖြစ်ပါတယ်အလွန်မင်းဆင်းရတာပညာမတက်တာနဲ့ကျွမ်းကျင်မှုမရှိတာတွေကအလုပ်သမားတွေနဲ့သူတို့ရဲ့မိသားစုတွေကိုအခုလိုအခြေအနေဈိုးတွေကိုပေးနေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါဒီနေ့မနေ့ကင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်ကတော့ဒီလောက်ပါပဲခင်ဗျာ
ဒီ VOA မြန်မာပိုင်း